WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းအတွက်အမေရိကန်ကရန်ပုံငွေထောက်ပံ့မှုရပ်ဆိုင်းထားတဲ့ဆုံးဖြတ်ချက်ဟာ WHO အဖွဲ့အစည်းအတွက်တိတ်ကိုထိခိုက်စေတာကြောင့်ဒီဆုံးဖြတ်ချက်ကိုပြန်ပြီးရုပ်သိမ်းပေးဖို့စဉ်းစားတင်တယ်လို့ WHO အကြီးအကဲရဲ့အကြံပေးပုဂ္ဂိုလ်ဆင်နစ်သစီဟာကပန်ကြားလိုက်ပါတယ်။အခုလိုရန်ပုံငွေဆိုင်းငံ့ထားလိုက်တာဟာ WHO အဖွဲ့အစည်းရဲ့ကျန်းမာရေးဆိုင်ရာဆောင်ရွက်ချက်တွေကိုအကြီးအကျယ်ထိခိုက်စေတယ်လို့မီရှိဂန်စစ်တပ်ကတူပါမောက်ခတူလည်းဖြစ်ရှေ့နေတူလည်းဖြစ်တဲ့ဆင်နစ်ကပြောပါတယ်။အခုလိုရန်ပုံငွေထည့်ဝင်ဖို့အတွက်ဆိုင်းငံ့ထားတာဟာကာကွယ်ဆေးထိုးတာလို့အသက်ပေါင်းများစွာကိုကယ်တင်နိုင်မဲ့လုပ်ငန်းတွေအတွက်အတားအဆီးဖြစ်စေတယ်လို့လည်းပြောပါတယ်။မနစ်က WHO ရဲ့ဘတ်ဂျက်ငွေဒေါ်လာ6ဘီလီယံထဲမှာအမေရိကန်ကထည့်ဝင်ငွေကဒေါ်လာ350ရှိပါတယ်။